ိုင်းနိုင်ငံမြောက်ပိုင်းချင်းထောင်ခရိုင်မှာမြန်မာနိုင်ငံနဲ့စစ်တပ်ကတွင်လာတဲ့မူရစ်ဆေးပြား28သိန်းကျော်ကိုမက်လာ9ရက်နေ့ကဖမ်းဆီးရခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်6လအတွင်းဖမ်းဆီးမိတဲ့စိတ်ကြွဆေးပြားပေါင်း17သန်းကျော်ရှိနေပြီလို့ပြောတဲ့အကြောင်းကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတော့မအေးအေးမှာကပြောပြပေးပါမယ်ရှင
်ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသဘက်ကိုမူရစ်ဆေးတွေအလုံးရင်းပယ်ဆောင်လာမဲ့သတင်းအရစစ်တပ်ရဲ့ပူပေါင်းအဖွဲ့တွေဟာအထူးစောင့်ကြပ်ကျင်းလက်စစ်ဆေးနေကြမှာပဲတောလန်းကနေမူရစ်ဆေးဝါးတင်ဆောင်လာတဲ့လူ20ခန့်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။သူတို့တင်ဆောင်လာတဲ့စိတ်ကြွသေး2တန်း8သိန်းကျော်ကိုဖမ်းဆီးမိခဲ့ကြောင်းမလောက်စေရုံးကြီးကထိုင်းနိုင်ငံချင်းမှန်မြို့မှာအမှတ်3နေကြားတက်ရင်ဗိုလ်ချုပ်ဝီချက်စေဝီဆက်ဦးဆောင်ပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ
်။
သူပြောသွားတာကတော့အခုတကြိမ်ဖမ်းဆီးမိတဲ့စိတ်ကြွသေးတွေဟာပုံမှန်အတိုင်းဒစိတ်2မျိုးလေးကိုပဲတယ်ဆောင်လာရတာကနေဒစိတ်3မျိုးလောက်စုပြီးတယ်ဆောင်လာတာတွေ့ရတယ်။ဒါကိုကြည့်ချင်းအဖြစ်စိတ်ကြွသေးပြထုတ်လုပ်တဲ့စိတ်ယုံတွေဟာဒေတာတွေမှာများပြားလာတာကိုတွေ့ရတယ်ဆိုပြီးပြောဆိုသွားတာပါ။မလာ9ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်ချင်းတောင်ခရိုင်မေနကျေးရွာတောလမ်းမှာတော့မြန်မာနိုင်ငံဘက်ကနေမူရစ်ဆေးဝါးတယ်ဆောင်လာတဲ့လူ20ခန့်ပါတဲ့အုပ်စုကိုထိုင်းစစ်တပ်ကစစ်ဆေးဖို့ဝိုင်းထားကြမှာပဲရှေ့ဆုံးကနေနိုင်ငံကြီးရဲ့ဘူးရီစီခိုင်းဝင်တို့ကနေထိုင်းစစ်တပ်ကိုအရင်တွေ့သွားခဲ့ပြီးတဲ့နောက်မှာတော့နောက်ကလိုက်လာတဲ့သူတွေကိုသတိပေးခဲ့တာကြောင့်ဘူးရီစီဝါတယ်ဆောင်လာတဲ့အစိမ်းရောင်ကျောပိုးအိတ်တွေကိုစွန့်ပစ်ထားခဲ့ပြီးဖျက်ပြေးသွားခဲ့ကြတယ်လို့ဆိုပါတယ်။ဘူးရီစီဝါခိုင်းဝင်လူ20လောက်တယ်ဆောင်လာတဲ့စိတ်ကြွဆေးပြားပေါင်း2တန်း8သိန်း၄သောင်းကိုအစိမ်းရောင်ကျောပိုးအိတ်16လုံးထဲမှာတွေ့ရှိခဲ့ရပြီးသေးဆောင်လာသူအမျိုးသားတဦးကိုတော့လက်ရဖမ်းဆီးနိုင်ခဲ့ကြောင်းထုတ်ပေါ်ပြောဆိုခဲ့ပါတယ်။ဖမ်းဆီးမိခဲ့တဲ့မူရစ်သေးဝါးတွေဟာကိုယ်တုံးလုံးတစ်စိတ်၊ညက်ပုံမှတ်တစ်စိတ်၊ပန်းစည်းတစ်ချမ်းပဲအမျိုးရောင်ပလတ်စတစ်အိတ်ငယ်တွေနဲ့ထည့်ထားတဲ့ WY စာတန်းပါစိတ်ကြွသေးသားတွေကိုအဝါရောင်စက်ကူတွေနဲ့ထုတ်ထားတာဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံအနေနဲ့2018ခုနှစ်အောက်တိုဘာလကနေ2018ခုနှစ်မတ်လအတွင်းဖမ်းဆီးမိခဲ့တဲ့စိတ်ကြွသေးသားပေါင်းစတတန်း 5,900 တောင်းကျော်ဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်။မြန်မာလာအိုထိုင်းချိဆက်နေတဲ့ရွှေတတိယံဒေသဟာကမ္ဘာပေါ်မှာမူရစ်ဆေးဝါးအများဆုံးထုတ်လုပ်ရနေရာတစ်ခုဖြစ်လူသိများခဲ့ပြီးနှစ်စဉ်စိတ်ကြွသေးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာပါ။မဲခေါင်မြေကျောင်းတစ်ချောင်းမှာရှိတဲ့အဲ့ဒီဒေသမှာဒိလီရင်ခွန်ဆာနဲ့ပတ်သက်တဲ့လူဟောင်းတွေနဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေအတော်များများခြေကုပ်ယူထားတဲ့နေရာတွေလည်းဖြစ်ပါတယ်။မဲခေါင်မြေကျောင်းတစ်ချောင်းမှာထိုင်းမြန်မာလာအိုတရုတ်စတဲ့အင်းလာကျင်းနိုင်ငံတွေစုပေါင်းပြီးမူရစ်ဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေလှုပ်ဆောင်နေပေမဲ့စိတ်ကြွသေးတွေထုတ်လုပ်မှုတွေကတော့ရော့ကျသွားတာမျိုးတွေတော့တိတ်မရှိပါဘူးရှင်။